မြန်မာနိုင်ငံကင်းပြည်နယ်ဖာပေါ်မြို့နယ်အတွင်းမှာ Sanling Peace Park ဆိုတဲ့တန်လျင်ငင်းချမ်းရေးဥယျာဉ်သတ်မှတ်ထားရှိဖို့ကရင်တဘာဝပတ်ဝန်းကျင်အရေးလှူရှားသူတွေကရင်မျိုးသားအစည်းအရုံးတာဝန်ရှိသူတွေနဲ့ဌာနတိုင်းရင်းသားတွေကကြိုးစားလှုပ်ဆောင်နေကြပါတယ်ပထမဆုံးအကြိမ်ပစ္စည်းတန်တင့်ဒေသမှာဘေးမဲ့ဥယျာဉ်တိဆောက်ရာမှာစိန်ခေါ်မှုတွေဘယ်လိုရှိသလဲဆိုတာကိုတော့ဆက်သွယ်မြင်မြန်ထားတဲ့ရှားဖောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကရင်ပြည်နယ်ဖာပုံမြို့နယ်ကရင်တော်လှန်ရေးနယ်မြေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ Selling Peace Park ဆိုတဲ့တန်လွင်ငင်းချင်းရေးဥယျာဉ်သတ်မှတ်ထားရှိဖို့စ조사လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲဒီကိစ္စဖြစ်မြောက်ဖို့စိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ကရင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်။တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကရင်အမျိုးသားအစည်းအရုံးကတာဝန်ရှိသူတွေနဲ့ဒေသခံအယောက်300လောက်ဟာဒီတန်လွင်ငင်းချင်းရေးဥယျာဉ်သတ်မှတ်ထားရှိဖို့ဒီသတင်းပတ်အတွင်းမှာတွေ့ဆုံဆွေးနွေးကြကြတာဖြစ်ပါတယ်။တန်လွင်ငင်းချင်းရေးဥယျာဉ်သတ်မှတ်ထားရှိဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ခေစံခေါ်ကရင်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်အဖွဲ့ကအကြီးအကဲစောဖောစိန်ထွားကအခုလိုပြောပါတယ်
ကျွန်တော်တို့ဒီသဘောအစားကစတယ်ကျွန်တော်တို့ပြန်လဲပြီးတော့သင်ပေးရမယ်ဝင်စီလဲရောက်နေတယ်အဲ့လိုနေပဲဒီတော့နောက်တစ်ချက်ကသဘောအရင်းနည်းနဲ့သဘောဝစားရမှာပေါ့နော်ဆိုင်ရကစတယ်ပေါ့နော်အဲ့မှာတော့ဝစားရှိတယ်ပေါ့နော်ဆိုင်ရစရိတ်စတယ်ရှိတယ်နော်အဲ့ဒါလည်းပါတာပါအလုံးစစ်တော်လည်းပါတာပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ရဲ့ဒီအချိန်ကာလမှာလည်းဒီနေချင်ဒီဖောက်တဲ့အချိန်မှာကဒီလိုလူတွေရဲ့လိုချင်တဲ့တကယ်စစ်မှန်တဲ့ညီချင်းပေါ့နော်သူတို့လိုချင်တဲ့အပေါ်မှာကျွန်တော်တို့တွေကဒီလိုအကူအညီပေးဖို့မလဲနော်အဲ့ဒါလည်းပါတယ်နောက်တစ်ချက်ကဟိုကျွန်တော်တို့ရဲ့ဒီဒီအချင်းမတွေရဲ့ပြန်လဲပြီးတော့ကျွန်တော်တို့ခင်းသိရမယ်နောက်ပြီးတော့လည်းဒီဟိုဒီရင်းစစ်ပေါ့နော်ဖြစ်လာတဲ့အခါမှာကျွန်တော်တို့ရဲ့ဒီဒလိထုံးသားတွေရဲ့အများအပြားထိခိုက်တာပေါ့နော်ထိခိုက်ပြီးတော့ဟိုကတဖြည်းဖြည်းပြောင်းနေတယ်လေအဲ့ဒါကြောင့်ဒါ peace pass ဆိုတာအားလုံးဒီမှတိုင်းသုံးတိုင်းပါတာပေါ့နော်အဲ့ဒါအဲ့ကျွန်တော်တို့လှုပ်ဆောင်ရတယ်လေ
တချိန်ထဲမှာပဲဒါကိုလှုပ်ဆောင်ရမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများကြီးရှိနေတယ်ဆိုတာကိုလည်းစောဖောစိန်ထွားကအခုလိုဆက်ပြောပါတယ
်သူတို့အခက်ခဲတွေကပဲဒါရှိလဲဆိုရင်စစ်တစစ်စခန်းတွေကအများကြီးရှိနေတယ်ပေါ့နော်ဒီဆံလေငင်းချိုင်းဥယျာဉ်ထဲမှာပေါ့နော်သူတို့လိုချင်တာကဒီစခန်းတွေကိုဆိုတာပေါ့နော်ရုပ်သိမ်းပေးဖို့ဒီမှာသူတို့ကိုသူ့ရဲ့နေရာပေါ့သူတို့ငိုမူရင်းပေါ့နော်နေတဲ့ရွာကိုပြန်လဲပြီးတော့ဘဝထူထောင်ဒီကောနော်စကီလုံငါတွေပြန်ပြီးတော့သူတို့လောက်သွားမယ်လေဒါကအခက်ခဲကဖြေကကျွန်တော်တို့ပြေးလို့မရဘူးဒါဖြစ်လေအခုကတော့ဒီ NC ပေါ့နော်ဒီကလည်းကတော့သူဆက်ရသေးဟိုလက်မထူပြီးတဲ့နောက်မှာဒါတွေကဖြေပါမှအရှိရှိလေးလေးမရရှိသေးဘူးအဓိကကဒီ peace building မှာတော့ဒါမျိုးလည်းပြောဒီလူတို့ရဲ့လုံခြုံရေးကအချစ်ကျူးချီပေါ့နော်သူရဲ့လုံခြုံရေးစိတ်ဓာတ်တွေသူတို့ကဘဝလုံခြုံပြီးမှဆိုတော့သူတို့ကလည်းဘယ်လိုမျိုးအကြောင်းတွေပြန်လဲပြီးတော့ကောင်းမလာမှာကျွန်တော်တို့စစ်ကောင်မှုတရားပါမှာဒါ
တန်လွင်ငင်းငင်းရေးဥယျာဉ်ကိုသတ်မှတ်ထားရှိဖို့အတွက်ဖာပုံမြို့နယ်မှာအဓိကတာဝန်ယူလှုပ်ရှားတဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ဒုစစ်ဦးစီးချုပ်စောဘောကျော်ဟဲတို့ကကမကထပြုလုပ်ခဲ့ပြီးခေဆန်နဲ့အတူပူးပေါင်းလှုပ်ဆောင်ကြတာဖြစ်တယ်လို့ဆိုပါတယ်တန်လွင်ငင်းငင်းရေးဥယျာဉ်သတ်မှတ်ထားရှိဖို့အဓိကကဌာနတိုင်းရင်းသားတွေရဲ့သဘောထားလိုအပ်ချက်အပေါ်မှာလှုပ်ဆောင်သွားမှာဖြစ်ပြီးဒါကိုအကောင့်ထက်ဖော်နိုင်ဖို့အတွက်လာမယ့်ဒီဇင်ဘာလမှာနောက်တစ်ခေါက်တွေ့ဆုံဆွေးနွေးမှုတွေထပ်လုပ်သွားမှာဖြစ်တယ်လို့အားလုံးအဆင်ပြေတယ်ဆိုရင်သက်ဆိုင်ရာလက်ရှိမြန်မာအစိုးရနဲ့လည်းပြောဆိုဆွေးနွေးသားဖို့ရှိတယ်လို့ကရင်တဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်အဖွဲ့ကအကြီးအကဲစောဖောစိန်ထွားကပြောပါတယ်ရှင်